ပတ်သက်ဆန်ဆိုတာကကချင်ပြည်နယ်စံပြည်နယ်တော်လည်းကောင်းအကုန်လုံးကချင်တမျိုးသားလုံးကနေပြီးမှဥမာဒီအကင်းတော်ထမလူငယ်ဆိုလဲလူငယ်အဲနောက်အမျိုးသမီးဆိုလဲအမျိုးသမီးအမျိုးသားဆိုလဲနောက်အတင်းတော်ဆိုလဲအတင်းတော်လိုက်နောက်ပြီးမှကိုယ့်ရဲ့ဒီနေဆိုလဲနေလာပါတင်းချင်းမှုနေလိုက်ဒါကိုတို့ကပတ်ဆိုတဲ့အတိတ်ကာလကပိတ်ပင်သားကြီးရပေါ့သဆန်ဆိုတာလုံးဝကိုအပြောက်ဆင်းပေါ့လေနော်အဲ့တော့ဒီမူးရစီဝါနဲ့ပတ်သက်ပြီးမှလုံးဝကိုဒါပိတ်ပင်သားကြီးကြီးအခွက်ပေါ့လုံးဝမရှိတော့ရှင်းလင်းတော့လုတ်ဆောင်မယ်ဆိုတဲ့အဲကောင်းစမဲ့လုတ်ဆောင်နေတာဖြစ်တယ်ပေါ့လေနော်ဒီအတိတ်တော်နဲ့အဲအကြောင်းပေါ့ရှင်တမျိုးသားလုံးကမွေးရစေးကိုမကြိုက်ဘူးအဲကြောင့်မို့အားလုံးကဒါကိုလုံးဝတက်ပြတ်သွားဆင်းလင်းသွားအောင်အားလုံးပူပေါင်းပြီးမှဒါကိုတိုက်ဖြတ်နေတယ်ပေါ့နော
်အဲ့ဒါကတော့ PGS လို့တို့ကခေါ်တဲ့ပတ်ကျဆန်းဆိုတဲ့ကချင်လူမှုအခြေပြုမွေးရစေးတိုက်ဖြတ်ရေးအဖွဲ့နဲ့ပတ်သက်လို့ကချင်ဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေဆောင်ရွက်ပေးနေတဲ့လူမှုလင်းလို့အဓိပ္ပာယ်ရတဲ့ကချင် NGO အဖွဲ့ကိုမှတ်တည်သူမယ်ရီတုံကပြောသွားတာဖြစ်ပါတယ်ခရီးယံဂိုင်းပုံစုံကဥဆောင်တဲ့ဒီဘိတ်ကင်းတိုက်ဖြည့်အဖွဲဖြစ်တဲ့ပတ်ကျဆံမှာအဖွဲဝင်ပေါင်းတသိန်းလောက်ရှိတယ်လို့ခန့်မှန်းရပြီးအဲ့ဒီအထဲမှာအမျိုးသမီးတွေလည်းပါဝင်တာဖြစ်ပါလေ။ဆွေတရီကလို့နာမည်ကြီးခဲ့တဲ့နေမည်မှာပါဝင်တဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာပေါ်မှာအာဖဂန်နစ္စတန်ပြီးရင်ဘိန်းဒုတိယအများဆုံးထွက်တဲ့နိုင်ငံဖြစ်ပြီးအဓိကအများဆုံးမြန်မာနိုင်ငံမှာဘိန်းဆိုင်ပြူးတဲ့ပြည်နယ်တွေကတော့ကချင်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ပါလေ။ကချင်ပြည်နယ်မှာဘိန်းအထွက်များတဲ့အတွက်ကြောင့်လေဒေသမှာဘိန်းစွဲသူတွေပေါများတဲ့အတွက်ပြည်သူစစ်အဖွဲ့အသွင်နဲ့ PGS အဖွဲ့ကိုဖွဲ့စည်းကကိုနီကိုဟန်နဲ့ဘိန်းဆိုင်ခင်းတွေကိုဖျက်ဆီးတာဘိန်းရောင်းဝယ်သူတွေကိုဖမ်းဆီးအနှံတာကိုရင်ဆုံးမတာတွေစသဖြင့်လှုပ်ရှားခဲ့ကြတာသတင်းတွေမှာမကြာခဏတွေ့ခဲ့ကြရပါတယ်ခုသတင်းကြည့်လာတဲ့နောက်ဆုံးဖြစ်ရပ်ကတော့မတ်လ25ရက်နေ့နနေ့ကဝိုင်းမော်မြို့နယ်ကံပိုက်ကြီးကိုတွားရောက်ပြီးဘိန်းကင်းတွေဖျက်ဆီးဖို့ကြိုးပမ်းခဲ့ကြတဲ့ PGS အဖွဲ့နှစ်ဖွဲ့တို့ဟာတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ထိုစဉ်ကမူရစေးတိုက်ဖြည်ကော်မတီဝင်ဖြစ်တဲ့ဦးတိုင်ဆောင်အခြေအနေကိုရှင်းပြခဲ့တာကတော့
တောင်မဲ့ထွန်းကအဖွဲ့အရင်စဖြစ်ပါတယ်ခင်ဗျာသူတို့ကိုစနက်နဲ့ပြင်းနောက်ပြီးတော့လူရီဝိုင်းရဲ့အဲ့လိုရုံရင်းဆောင်ခတ်ဖြစ်ပြီးတော့အဲနောက်မှအကြတော့အထက်ကအဖွဲ့နဲ့ပြန်ဖြစ်တယ်အထက်နဲ့အဖွဲ့ပြန်ဖြစ်တော့သူတို့ကိုလာဝိုင်းထားတယ်။အခုရဲတွေလည်းအထွက်ပြေးသွားတယ်ဆိုပြီးတော့ကျွန်တော်တို့နောက်ကိုပြန်ပို့ဆက်တော့အဲ့ဒီဘိန်းချက်အဖွဲ့ကငါးစီးပြန်တက်ပါလေခင်ဗျ။တာမယ်ပြင်းနဲ့ဒီနီတနာရဲ့လာမအကြီးပါ။အဲ့ဒီအပေါ်မှာကိုတိုက်ခိုက်ခံရတာပါခင်ဗျ
။ဒီတင့်မာမှုမှာသမွေဆိုင်ဖြစ်တဲ့ဘိန်းဆိုင်ပြူသူတွေဘိန်းကင်းဖြစ်စီလိုသူ PGS အဖွဲ့ဝင်တွေနဲ့လုံခြုံရေးတွေ့တာဝန်ရှိတဲ့ရဲနဲ့စစ်တပ်တို့အပါဝင်ပတ်သက်နေတာဖြစ်ပြီးစံတာပြမှုတွေလည်းဖြစ်ပွားခဲ့တာတွေ့ရပါတယ်ဒီနေရာမှာပက်ချဆန်လူမှုအခြေပြုမူရစေးတိုက်ဖြည့်ရေးအဖွဲ့နဲ့အမျိုးသမီးတွေဘယ်လိုသက်ဆိုင်တယ်လဲဆိုတာကိုမေးစရာရှိပါတယ်မယ်ရီတောင်းရဲ့အဖြေကရှင်းပါတယ
်အခုကျမတို့အားလုံးရဲ့ဒီထဲကနေပြီးပါပါအခုပက်ချဆန်အမ်ချီရှန်ဖုံပါလေပက်ချဆန်မူရစေးဝါအန်ဒါတာစီရဲ့ဆိုရဆိုမှာဖွင့်ထားတာရှိတယ်ဒါကပြောရမယ်ဆိုရင်ကျမတို့ဒါပုံပြီးမှမူရစေးဝါဒံခံရတဲ့အဲ့ကြောင့်မလို့ဒါမိခင်ကိုယ်တိုင်ကမခံစားနိုင်တော့တဲ့အဲ့လိုဒီဟာကိုသူတို့ကိုယ်တိုင်စပြီးမှသူတို့ကိုယ်တိုင်ပောက်ကွဲလာတယ်ပေါ့ဒီပောက်ကွဲတန်ကနေရှင်အခုကဘာလဲပြောအတင်းတော်ဒိုင်းကနေပြီးမှငါ synthetic convention ရှိပါတယ်အဲ့ဒီမှာအတင်းတော်ဒိုင်းကနေပြီးမှလည်းနောက်ကျမတို့ Catholic Church နဲ့ရှင်အတင်းတော်ဒိုင်းကနေအိမ်ဒိုင်းကနေပေါ့ချင်းတမျိုးသားလုံးကစစ်တမ်းကြောင်းလို့ဒုက္ခခံရတဲ့အထဲမှာဒါမကပုံပြီးဆိုးရတာဒီမင်းစေဝါအနေဖြစ်တယ်တချင်ပြည်နယ်မှာတော့ကောင်းဆန်းပြည်မှာတော့လည်းကောင်းအိမ်တိုင်းအိမ်တိုင်းမှာမွေးစေးမတုံးတယ်လို့ဆိုတာမရှိဘူး။အားလုံးကဒီမွေးစေးတော့တုံးတာကိုအရန်ခံရအထူးဖြစ်မိခင်တယ်ပေါ့။ကိုမွေးထားတဲ့သားသမီးအိမ်မှာရှိသမျှပစ္စည်းကုန်တယ်ပြင်အရန်ဆွဲတာ။အဲဒီတော်လေးအဲတို့စိတ်ဆမ်းမှခံစားမှုရင်ညားလာတယ်။စိတ်ကမှညားဖြစ်တယ်ဒါကမကြိုက်လာတော့ဘူး။ဒီကချင်အမျိုးတိုင်းအိမ်ထဲမှာခံရခံစားရဒုက္ခရင်ကအများကြီးဖြစ်လာရဲဆိုတော့ဒီအထူးတစ်ဖြစ်ဒီမွေးစေးကြောင့်မလို့ဆုံးရှုံးရတဲ့အပိုင်းတွေအများကြီးကိုဒါမစိုက်မနစ်သက်တဲ့အတွက်ကြောင့်မို့ဒါတို့အများကြီးပဲလူငယ်လဲလူငယ်ရောက်အမျိုးသမီးလို့ဆိုလဲအမျိုးသမီးရောက်ကျမကြားတဲ့ဒီချမ်းပြည်ဘက်မှာဆိုအမျိုးသမီးတွေမိခင်တွေကိုယ်တိုင်ကဒီရောင်းတို့ရွာမှာရောင်းတဲ့လူတွေတို့ကိုယ်တိုင်အဲဘလောက်တော်လို့လို့အရင်ယူပြတာမရှိတာမိခင်တွေကိုယ်တိုင်ဖမ်းပြီးတောက်တုံးတဲ့လူတို့ခါတဲ့အဲဖမ်းစီးပြီးမှအဲတို့ကိုယ်တိုင်ပြန်ပြီးဖြတ်ပြီးတဲ့ဟာမျိုးရင်ပေါ့လေနော်အများကြီးစားလို့ပဲအခုတော့ဘာလို့ပြောအတင်းတော်တိုင်းမှာအဲသူရဲ့ရွက်ရာတိုင်းမှာလဲဒါအင်းတောက်တုံးတဲ့လူတို့ပြန်ဖြတ်ပြီးတဲ့ဟာမျိုးအခုလဲဘာပြော ောက်တုံးတဲ့လူကိုဖြတ်ပေးပေမဲ့လည်းဟိုစိုက်နေတယ်ဆိုရင်တော့ရှိနေတယ်ဆိုတော့ဒါအများကကျမတို့ရဲ့ပြည်နယ်ထမ်းမှာအဲဒါအများရှိနေတဲ့ခါကျတော့ဒါကိုမကြိုက်တဲ့အတွက်ကြောင့်မလို့အားလုံးကဒါစီစဉ်နေကြကြပါပြီဒါ2015အနေစားမှာအစီအစဉ်ကြကြဦးဒါအားလုံးကဒုက္ခမကြုံတဲ့လူရှိတော့လေအားလုံးကဒါကိုမကြိုက်တဲ့အတွက်အားလုံးပူးပေါင်းပြီးမှဒီမျိုးစီဝါအနေနဲ့ဒါစီကိုရန်ကိုဖွဲ့ပြီးမှတော့အမျိုးသားလုံးအနေနဲ့ကိုဒါအာဒီမျိုးလူကြီးအကုန်လုံးပဲဒါအားလုံးကဒါကိုဝိုင်းဝန်းပြီးတော့ဒါတိုက်ခိုက်ပြီးမှဒါအခုဒီအစီအစဉ်ကိုလုပ်နေတာဖြစ်ပါတယ်ပေါ့
ကချင်ပြည်နယ်မှာမူရစီတက်တနာဘယ်လိုကြီးထွားလာသလဲမူရစီတက်တနာကြီးထွားမှုကြောင့်အမျိုးသမီးတွေရဲ့ဘဝကိုဘယ်လိုထိခိုက်နစ်နာစေသလဲဆိုတာနဲ့ပတ်သက်လို့2014ခုနှစ်က Silent Offensive အတန်တိတ်ထိုးစစ်ဆိုတဲ့အစီရင်ခံစာကိုထုတ်ပြန်ခဲ့တဲ့ထိုင်းချီဆိုင် Quad လို့ခေါ်တဲ့ကချင်အမျိုးသမီးများအစည်းအရုံးအဖွဲ့ကပြောခွင့်ရပုဂ္ဂိုလ်မွန်းနေလီနဲ့ဆက်သွယ်ပြီးမြန်တာကိုတင်ပြရင်းဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင်
ကျွန်တော်တို့အချင်းပြည်မှာဆိုလို့ရှိရင်ပေါ့နော်ဒီ94ပြစ်ခတ်ရစီရေမလုတ်ခင်အရှိပိုင်းမှာဆိုလို့ရှိရင်အဲ့တော့ဒီဆိုးဘွားမရှိဘူးနော်ဒီ94နောက်ပိုင်းအပြစ်ခတ်ရစေပြီးနောက်ပိုင်းပိုပြီးငင်းချင်းရေကိုဥတည်နေဆိုတဲ့အချိန်မှာပိုပြီးလွတ်လွတ်လပ်လပ်နဲ့မွေးရစေဝါပြဿနာတွေကပိုပြီးကြီးကြီးထွားထွားဖြစ်လာတာပေါ့နော်ဒီကိစ္စတွေကိုဆိုလို့ရှိရင်အစိုးရဘက်ကလည်းတကယ်ချီချီမီမီတောင်းဝန်ယူပြီးလုံးဆောင်ပေးတာတွေမရှိဘူးအခုချိန်မှာဆိုလို့ရှိရင်ဒီလူထုတွေကတကယ်ပဲအားကြီးခံစားလာရတဲ့အခါကျတော့ကိုယ်တိုင်ဒီမွေးရစေဝါကိုတိုက်ချက်ဖို့အတွက်ဒီလူထုရဲ့အင်အားနဲ့လုံဆောင်နေတယ်အစိုးရရဲ့ဒီသူစစ်တွေနေတဲ့နေရာလို့ရှိရင်ဒီ border guard ဖို့လို့ခေါ်တဲ့ညီချဆောင်တပ်တွေအုပ်ချုပ်တဲ့နေရာဒီရမှာဆိုလို့ရှိရင်ဒီမွေးရစေကိုလွလလပ်စိုက်သုံးနေတယ်လို့လွလလပ်လပ်ရောင်းချပိုက်ခွင့်ရှိတယ်လွလလပ်လပ်နေပေါ့နော်ဒီဟာတွေကိုလုံဆောင်နေတာရှိပါတယ်ဆိုတော့ဒီကိစ္စတွေဟာကချင်ပြည်မှာပေါ့နော်ပို့ပြီးပြန်နှံ့ဖို့အတွက်လည်းပို့ပြီးလည်းကိုယ်တိုင်ရှိနေပါတယ
်နောက်တစ်ခုကအစီအခံစာမှာအမျိုးသမီးတွေပေါ်မှာဒီမွေးရစေပြဿနာထိုးချွတ်တက်ရောက်မှုတွေရှိနေတယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်တချို့အသေးစိတ်ဥပမာလေးတွေပြောပြလို့ရမှာရှင
်ဒီမွေးရစေဝါပြဿနာတွေပို့ပြီးများများဆဆဖြစ်လာတဲ့နောက်ပိုင်းမှာဒီအမျိုးသမီးတွေကပို့ပြီးခံစားလာရပါတယ်ဘာဖြစ်လို့လဲဆိုတော့တချို့အိမ်ထောင်တွေဆိုလို့ရှိရင်အမျိုးသားရောအဲသူ့ရဲ့တားတွေပေါ့နော်အဲ့လိုမျိုးအဆေးသုံးဆွဲတယ်ဆေးသုံးဆွဲတဲ့အခါကျတော့နောက်ပိုင်းပို့ပြီးဆူဆူဝါဝါကျေးတုံးဆွဲမှုတွေများလာတဲ့အခါကျတော့အိမ်မှာရှိသမျှစီးဆိုင်ဥစ္စာတွေပေါ့နော်ပစ္စည်းတွေကိုခိုးပြီးရောရောင်းချတာတွေအဲ့လိုမျိုးတွေပေါ့နော်ပြဿနာတွေအများကြီးဖြစ်လာတယ်အဲ့လိုမျိုးပြဿနာတွေဖြစ်လာတဲ့ပုံမှာအမျိုးသမီးတွေကဒီလိုမျိုးပြဿနာတွေကိုဖြေရှင်းရတဲ့အပြင်မိသားစုရဲ့ဆောက်ဝတ်နေရေးလည်းသူကရုန်းကန်ရတယ်ပေါ့နော်ဒီလိုမျိုးအခက်အခဲတွေသူကကြုံရတာတွေရှိတယ်ပြီးတော့တချို့အမျိုးသမီးတွေဆိုလို့ရှိရင်ပေါ့နော်ဒီအမျိုးသားကစေတမဖြစ်တဲ့အခါကျတော့သူကမိသားစုကိုသူကခြားတွေးရတယ်အဲ့ဒီမှာကျမတို့ဒီမှာနိုင်ငံမှာဆိုလို့ရှိရင်အလုပ်တစ်ခုရဖို့ပေါ့နော်ဝင်ငွေခြားဖို့အတွက်ဆိုလို့ရှိရင်လည်းအင်တန်ခက်ခဲတယ်ဆိုတဲ့အခါကျတော့ဒီလိုမျိုးလွယ်လွယ်ကူကူနဲ့ပတ်စံဝင်နိုင်တဲ့အဲညီလန်းတွေထွက်လာတယ်ပေါ့နော်ဆိုလို့ရှိရင်တချို့ဒီဈေးသုံးဆွဲတဲ့ကလေးတွေရဲ့မိဘတွေပေါ့နော်မိဘတွေပြုလို့ရှိရင်အဖွားတွေဆိုလို့ရှိရင်ဒီတိုင်းတွေကိုအဲခံစားတာတွေကြာလာတဲ့အခါကျတော့သူတို့မှာအာချက်ပေါက်တွေမရှိဘူးအဲ့လိုမျိုးဖြစ်လာတော့ပေါ့နော်ပြီးလို့ရှိရင်တချို့မိသားစုတွေဆိုလို့ရှိရင်ဒီမိုးရစွာတောက်သုံးချင်းအဖြစ်ညာတော့အဖြစ်ဒီပတ်စံလည်းမြင်လာတော့ပေါ့နော်မိုးရစွာစေတနာလေးကြောင့်တချို့မျိုးသမီးတွေကချက်ပေါက်ရှာလာတယ်တချို့မျိုးသမီးတွေဟာဆိုလို့ရှိရင်မိုးရစွာတောက်သုံးတဲ့အဖေတွေနေဆက်တယ်ရိုက်နေတယ်ပြီးလို့ရှိရင်အိမ်မမနေချင်တဲ့အခါကျတော့ချက်ပြေးတယ်အဲ့လိုမျိုးခြေလေးပေါ့နော်အဲ့ဒီခြေလေးပုံမှန်ဒီကိုကိုတို့ကပို့ပြီးဖြစ်ပြပါBecause it only serves to make me more determined to achieve my